ပြင်ဦးလွင်ကိုရောက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်က2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဆန္ဒခံယူတော့ကကန့်ကွက်မဲ့ပြီးခဲ့တယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။2008ခုနှစ်ကရန်ကုန်နဲ့အေယာဝတီတိုင်းမှာနာဂစ်မုံတိုင်းတင့်ပြီးတော့မေလ10ရက်နေ့မှာကျင်းပခဲ့တဲ့ပြည်လုံးကျဆန္ဒခံယူတဲ့ဖွဲ့စည်းပုံကိုသူမအနေနဲ့မထောက်ခံဘူးလို့ဆိုပါတယ်။အဲ့ဒီအချိန်ကစစ်ဆိုးရကတော့ပြည်သူတန်းပေါင်း20ကမဲထည့်ခဲ့ပြီးရာဂိုင်နှုန်းအပြင်တော့92.4ရာဂိုင်နှုန်းနဲ့ထောက်ခံမဲရရှိပြီးတော့အတည်ပြုခဲ့ပါတယ်။ပြည်ပြင်ပြောင်းလဲရေးတိုးတက်အောင်ဒီအခြေခံဥပဒေကိုအများဆုံးပြင်ဆင်ဖို့လိုအပ်နေပြီလို့ဒေါအောင်ဆန်းစုကြည်ကဒီကနေ့ထပ်ပြီးတော့ပြောလိုက်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းရဲ့ရန်ကုန်သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီ။ရွှေကောက်ဘွဲအနိုင်ရခဲ့ရင်ပြည်ဦးလင်ကပြည်သူတွေကိုလာတွေ့မယ်ဆိုပြီးတော့ဂရီပေးခဲ့မှုတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်ပြည်သူ့တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာပြည်ဦးလင်မြို့ပေါ်ကမဟာအန်ထူးကန္တာဖျားကြီးဝင်းတွင်မှလူလူနဲ့တွေ့ဆုံစကားပြောဆိုဖြစ်ခဲ့တာပါလူလူနဲ့တွေ့စဉ်စိတ်ကြိုက်မေးခွန်း၅ခုကိုပြည်သူတွေတဲကမေးဖို့ဒေါအောင်ဆန်းစုကြည်ကအခွင့်ပြုခဲ့ပြီးဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့မေးလာတဲ့မေးခွန်းတစ်ခုမှာသူမကိုယ်တိုင်မဲမထည့်ခဲ့တယ်လို့ပြည်သူအတော်များများကထောက်ခံမှုမရရှိခဲ့တဲ့ဒီ2008ဥတွေကိုအမြန်ဆုံးပြင်ဖို့လုပ်ရမယ်လို့သူမကပြောပါတယ်
အဲ့ဒီတော့ကတခုတော့ပြောနိုင်တယ်လေကျမကတော့လုံးဝမထောက်ခံဘူးအဲ့တော့ကျမကနေပြီးတော့အခြေချုပ်ဘဝနဲ့အခြေချုပ်ဘဝဗိမဲ့လေဒီမှာဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ကျမကောက်ွက်ပဲထည့်ခဲ့တယ်ဒါကြောင့်မလို့ဒီလိုရရနေပြီးတော့ထောက်ခံမှုနဲ့92ရာခိုင်နှုန်းဆိုကျမကတော့စဉ်းစားစရာလိုပဲဒီလိုပဲစိတ်ထဲမှာရှိပါတယ
်2008ခုနှစ်အတွင်းမှာမြန်မာနိုင်ငံဟာနာဂစ်မုံတိုင်းအပြင်းထန်တိုက်ခတ်မှုတွေရှိခဲ့ပြီးတော့အရင်စစ်ကောင်းဆောင်ဟောင်းတွေဦးစီးပြီးရေးဆွဲထားတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူ့ဆန္ဒခံယူပွဲတရက်ပြုလုပ်ပြီးတော့ထောက်ခံတည်ပြုခဲ့တာပါဒီကနေ့လူလူနဲ့တွေ့စဉ်မှာပြင်ဦးလွင်လူလူကသူမကိုနိုင်ငံတော်တမနာအဖြစ်မြင်တွေ့လိုတယ်လို့လည်းပြောလာကြတာပ
ါကျွန်တော်တို့အဓိကသိချင်တာကကျွန်တော်တို့အမေစုကိုတမနာဖြစ်စေချင်ပါတယ်အများကြီးတာကျွန်တော်တို့စဉ်းစားမယ့်ကိစ္စတွေကအခြေခံဥပဒေကိစ္စတွေပေါ့လေအဲ့ဒါတွေနဲ့ပတ်သက်လို့အမေစုဟိုသိမြင်နိုင်တဲ့သုံးသပ်နိုင်တဲ့အနေအထားတွေနဲ့ဘယ်လိုလုပ်ရင်အဆင်ပြေနိုင်မယ်ဆိုတဲ့အားလေးတွေပြောပြနေကြပါတယ
်ဒေါ်ဆန်းစုကြည်ကလည်းသူမအနေနဲ့နိုင်ငံတော်ရဲ့တမနာဖြစ်ဖို့ဆန္ဒရှိတဲ့အကြောင်းထပ်လောင်းပြောဆိုသွားခဲ့ပါသေးတယ်
ကျမဒီတမနာကိစ္စနဲ့ပြောပြစီဦးဒီဟာဘယ်လိုစဖြစ်ထားလဲဆိုတော့ကျမကသတင်းတော့တယောက်ကမေးတာပါတမနာဖြစ်ချင်လားဆိုတော့ကျမစဉ်းစားနေဖြစ်ချင်တယ်ဆိုဖြစ်မှာကိုလုံးချင်တာလုပ်လို့ရမှာလို့
ပြည်ဦးလင်မြို့ကိုဇွန်လ9ရက်နေ့မနေ့စောပိုင်းကရောက်လာခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာဒီခီးကိုလာရောက်ချိန်မှာပဲနေမကောင်းဖြစ်နေပြီးတော့သူမအနေနဲ့အနားယူဖို့လိုအပ်ပေမဲ့လူလူနဲ့နှစ်နာရီနီးပါးတက်တက်ကြွကြွတွေ့ဆုံခဲ့ပြီးလူလူနဲ့နီးစပ်တဲ့အမေဖြေတွေကိုပြုလုပ်နိုင်ခဲ့တယ်လို့လည်းပြည်ဦးလင်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးကျော်သီဟာကပြောပါတယ
်သူအမှန်တော့နေပြီးတော့လာကြတဲ့ဟိုတော်တော်ကိုပြင်ပန်းလာပြီးကျမကြီးပြင်ပန်းနေမကောင်းဒါပေမဲ့အခုရောက်လာတဲ့ချိန်မှာလမ်းမှာဟိုမိုးလေးပေါ်ပါတချို့လေးမိတာတောင်းပါပဲဟိုဆိုတော့တော်တော်ပြောရှင်နဲ့နှုတ်ဆက်ပြီးတော့มาလာတယ်ချာမှာခဏနားတယ်နားပြီးနှစ်နာရီခွဲမှာဟောပြောဝဲလို့တယ်ဟောပြောဝဲမှာလည်းပဲဟို55မိနစ်တနားနီးပါးပါပဲအားပါပြောတယ်ဒီလူခွင့်နဲ့ဒီမိုကရေစီခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးတွေအားပါပြောတယ်ပြည်သူတွေက9ယောက်ကိုမေးခိုင်းတယ်ဆိုတော့မေးခွန်းတွေကိုပြန်ဖြေတယ်ဟိုတန်ဃာတော်တွေကဒီဟိုဆိုဟိုနိုင်ငံခြားသူမော်ရစ်ကျားကမျိုးသမီးတယောက်မေးတာတွေရောပြည်သူတွေကမေးတာတွေရောသူကောင်းပြန်ဖြေပြီးတော့မှစကားပြောသွားတယ်အဲ့ဒါလည်းပဲပြောတဲ့ဟာရောလောက်တာရောသူအားလဲရတယ်ကြည့်ရတာတော့တော်တော်စိတ်ချမ်းသာတာရှိပါတယ်စကားပြောတာလည်းပဲအားလုံးဟိုပြည်သူတွေလည်းကျင်တတ်ပြီးတော့မှတက်လာတဲ့ပြည်သူလည်းရှမ်းပြည်နယ်ရောဒီမန္တလေးတိုင်းထဲမှာရောလူတွေကတော်တော်များတယ်ကွင်းကလည်းပဲတော်တော်ကျယ်တယ်သူလည်းပဲတော်တော်ကျင်တတ်သွားတယ်လို့ကျွန်တော်တော့ထင်ပါတယ်
သူမရဲ့ဒီကနေ့ပြည်ဦးလင်လူလူကိုပြောကြားခဲ့တဲ့မိန့်ခွန်းထဲမှာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိဖို့ကိစ္စအပါအဝင်ဒီမိုကရေစီနဲ့လူ့ခွင့်ရတိုးတက်မှုရှိလာစေဖို့တွေကိုလည်းထပ်သွင်းပြောဆိုသွားခဲ့တယ်လို့ဦးကျော်သီဟာကပြောပါတယ်။ပြည်ဦးလင်မြို့မှာဒီကနေ့ဇွန်လ9ရက်နေ့တညအိပ်ပြီးတော့မနေ့ပြန်ဇွန်လ10ရက်နေ့မှာလွတ်တော်အရေးကိစ္စတွေဆောင်ရွက်ဖို့နေပြည်တော်ကိုဒေါအောင်ဆန်းစုကြည်ပြန်လည်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ။